ပင်လယ်နီအပန်းဖြေဆိုင်ကမ်းမြို့မှာစနေနေ့ကလူ88ဦးကိုတေဆုံးစေခဲ့တဲ့ဘုံဖောက်ခွဲမှုတွေရဲ့နောက်ွယ်ကမတင်ငါဘွယ်ရလူတွေကိုရှာဖွေရမှာအီဂျစ်ရဲတွေဟာဒူရီယာနီးပါးကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အဲ့ဒီဖမ်းဆီးထိန်းသိမ်းမှုတွေကိုရှမ်မယ်ရှိခ်မြို့နယ်ဆိုင်းတိုင်းဒေသကတခြားနေရာတွေမှာအဓိကထားပြုလုပ်ခဲ့တာပါ။အတေကန်ကားမောင်းသူတွေဟာဖောက်ခွဲရေးပစ္စည်းအပြည့်တင်ဆောင်ထားတဲ့ကားနှစ်စင်းကိုဟိုတယ်ရှိမှာဖောက်ခွဲလိုက်တဲ့တစ်ချိန်တည်းလောက်မှာပဲကီလိုမီတာအတော်ဝေးတဲ့ဂုံတိုက်မှာလည်းရှင်ကိုက်ဘုံတလုံးပောက်ကွဲခဲ့ပါတယ်။တေဆုံးသူတွေထဲမှာနိုင်ငံသားသား၈ဦးပါဝင်ပါတယ်။မီးလောင်ကျွမ်းပြီးတေဆုံးသူတွေမှတ်မိနိုင်စရာမရှိတော့အောင်ရုပ်ပြက်နေသူတွေရဲ့အလောင်းတွေကိုဆရာဝန်တွေကဘသူဘဝဖြစ်တယ်ဆိုတာကိုခွဲခြားနေတော့မယ်လို့အီဂျစ်ကမ္ဘာလှည့်ခီးတဲ့လုပ်ငန်းဝန်ကြီးဌာနကပြောပါတယ်။အယ်ခိုက်တာအဖွဲ့နဲ့ဆက်ဆက်မှုရှိတယ်ဆိုတဲ့အဖွဲ့ကသူတို့တိုက်ခိုက်တာလို့အင်တာနက်ပေါ်တင်ထားတဲ့ကြေညာချက်ထဲမှာဖော်ပြထားပေမဲ့စစ်မှန်ကြောင်းသက်တည်မပြနိုင်သေးပါဘူး။အီဂျစ်သမ္မတဟော့စနီမူဘာရက်ကဒီတိုက်ခိုက်မှုတွေကြောင့်အကြမ်းဖက်ဝါဒနှိမ်နင်းဖို့သူ့နိုင်ငံရဲ့တနိဋ္ဌာန်တက်ပြားသွားမှာမဟုတ်ဘဲအကြမ်းဖက်ဝါဒကိုအမြင့်ကနေချိန်မုံးမယ်လို့ပြောပါတယ်။